တဲ့အော်တိုဘာ3ရက်နေ့ကပြည်တော်စုရွေးကောက်ပွဲကော်မရှင်ဟာလွှတ်တော်အသီးသီးရဲ့ရွေးကောက်ပွဲဆိုင်ရာနေဥပဒေတချို့ကိုပြင်ဆင်ထုတ်ပြန်ခဲ့ပါတယ်။အဲဒါလိုပြင်ဆင်ခဲ့တဲ့နေဥပဒေတွေထဲမှာတရင်တပ်ဖွဲ့ပြင်ပမှာမဲုံတွေဆောက်ပြီးတပ်မတော်သားတွေနဲ့သူတို့မိသားစုဝင်တွေကိုမဲပေးခိုင်းမဲ့ကိစ္စ၊ကျုံတင်မဲတွေကိုပွင့်လင်းမြင်သာမှုရှိရှိနဲ့စနစ်တကျမဲပေးစီမဲ့ကိစ္စစသဖြင့်တပ်မတော်သားတွေရဲ့မဲပေးမှုနဲ့ဆိုင်တဲ့ကိစ္စတွေအပြင်မဲဆန္ဒနယ်မြေပြင်ပရောက်နေသူတွေသူတို့ရောက်ရနေရမှာပဲမဲပေးခွင့်ရနိုင်မဲ့ကိစ္စလည်းပါဝင်ခဲ့ပါတယ်။မဲဆန္ဒနယ်ပြင်ပရောက်နေသူတွေသူရောက်ရနေရမှာပဲမဲပေးခွင့်ရမဲ့ကိစ္စနဲ့ပတ်သက်ပြီးကချင်ရှမ်းနဲ့တိုင်းသားပါတီအတော်များများကသဘောမတူနိုင်ကန့်ကွက်ကြောင်းထုတ်ဖော်ပြောဆိုထားကြပါတယ်။ဒီပြင်ဆင်ချက်ရဲ့အဓိပ္ပာယ်ကဘာလဲ။တိုင်းသားပါတီတွေကဘာကြောင့်ကန့်ကွက်နေကြသလဲဆိုတာလေ့လာကြည့်ကြရအောင်ပါ။
တီတူးလွှတ်တော်အမျိုးသားလွှတ်တော်နဲ့တိုင်းနယ်တည်နယ်လွှတ်တော်တွေရဲ့ရွေးကောက်ပွဲဤဥပဒေတွေမှာအခုလိုပြဋ္ဌာန်းချက်ပါရှိပါတယ်။အ ਨੇ ဆုံးရက်ပေါင်း180ထက်မနည်းမဲဆန္ဒနယ်ပြင်ပရောက်အခြားမဲဆန္ဒရှင်များသည်မိမိတို့၏အမြဲတမ်းနေရပ်သို့တွားရောက်ပြီးမဲပေးလိုခြင်းမရှိပါကမိမိတို့ရောက်ရှိနေသောမဲဆန္ဒနယ်တွင်ရွေးကောက်ခံသောလွှတ်တော်ကိုယ်စားလှယ်လောင်းများကိုဆန္ဒမဲပေးနိုင်ခွင့်ရရှိစေရန်အတွက်မဲစည်းရဲထက်သွင်းခြင်းကိုအောက်ပါနီလန်အတိုင်းဆောင်ရွက်ရမည်လို့ဆိုထားပါတယ်။အတိတ်ပဲကတော့ကိုဟာကိုအိမ်တောင်စုစီးရင်ပေါရာမဲဆန္ဒနေကနေအခြားနေရာတစ်ခုခုကိုရက်ရှည်လာများရောက်နေတယ်။နေထိုင်တာကလည်းရက်ပေါင်း180ထက်မနည်းရှိနေပြီးဒါကြောင့်မဲပေးချိန်ရောက်ရင်ကိုမဲဆန္ဒနေကိုကိုပြန်သွားပြီးမဲပေးချိန်ပေးဒါမှမဟုတ်ကိုရောက်နေတဲ့မဲဆန္ဒနေမှာရွေးကောက်ခံတဲ့အမတ်လောင်းတွေကိုပဲမဲပေးချိန်နဲ့ဆိုရင်လေလှုပ်ထုံးလှုပ်နီးနဲ့အညီမဲပေးလို့ရတယ်ဆိုတဲ့သဘောပါ။အခုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့၅ချိန်မြောက်ဤဥပဒေပြင်ဆင်ချက်မှာတော့ရက်ပေါင်း180ကိုရက်ပေါင်း90ဆိုပြီးအစားထိုးထားပါတယ်။အတိတ်ပဲကတော့လူတစ်ယောက်ဟာတနေရာရာမှာရက်ပေါင်း90ထဲမနေနေလိုက်ပြီးဆိုတာနဲ့အဲ့ဒီနေရာကမဲဆန္ဒနယ်မြေမှာမဲစီးရင်သွင်းပြီးမဲပေးခွင့်ရသွားစေမဲ့သဘောပါ။ဒါကိုတိုင်းသားပါတီခေါင်းဆောင်တွေကပြင်းပြင်းထန်ထန်ကန့်ကွက်ကြပါရဲ့အကြောင်းကတော့သူတို့တိုင်းသားဒေသတွေမှာမြန်မာနိုင်ငံပြည်မှကြီးကလာတဲ့ဒေသခံတိုင်းသားမဟုတ်သူတွေရွှေပြောင်းလုပ်သားတွေအများကြီးရှိနေတယ်ရက်90လောက်နေထိုင်ပြီးဆိုတာနဲ့အဲ့ဒီလူတွေဟာတိုင်းသားမဲဆန္ဒနယ်မြေတွေမှာမဲပေးခွင့်ရသွားတော့မယ်ဆိုရင်တိုင်းသားဒေသတွေရဲ့မဲရလက်အပေါ်ကိုရိုက်ခတ်မှုရှိနိုင်တယ်အထူးသဖြင့်တိုင်းသားတွေနစ်နာနိုင်တယ်လို့ထောက်ပြပြီးကန့်ကွက်ကြတာပါ
တကယ်လဲတိုင်းသားပါတီခေါင်းဆောင်တွေထောက်ပြတာမှန်ပါတယ်ဒီမိုကရေစီစနစ်အရမဲပေးရွေးချယ်မှုတွေမှာမဲပေးပိုင်ခွင့်ရှိသူစည်းစိုးတာအရေးကြီးဆုံးအခြေခံအချက်ဖြစ်ပါတယ်တိုင်းသားဒေသတွေမှာဆိုရင်အဲ့ဒီကိစ္စပိုလို့အရေးကြီးပါတယ်ဒါပေမဲ့လဲနောက်ပိုင်းလူတွေတနေရာကတနေရာရွှေ့ပြောင်းနေထိုင်မှုများပြားလာတာရေကြီးရမျက်နှာရွှေ့ပြောင်းကြတာစတဲ့အကြောင်းမျိုးကြောင့်တိုင်းသားတွေနေထိုင်တဲ့ပြည်နယ်တွေမှာနေထိုင်သူလူမျိုးအချိုးအစားတဖြည်းဖြည်းပြောင်းလဲသွားပါတယ်ဥပမာအားဖြင့်ကချင်ပြည်နယ်ကမြို့နယ်အတော်များများမှာကချင်နေဟာအများစုမဟုတ်တော့ဘူးဆိုတာမျိုးပါဒီကနေ့ဆင်ဆက်ပြီးကြည့်ရင်အဲ့လိုတိုင်းသားဒေသတွေမှာကျင်းပတဲ့ရွေးကောက်ပွဲရလဒ်တွေဟာသက်ဆိုင်ရာဒေသကတိုင်းသားတွေရဲ့သဘောထားနဲ့တထက်တည်းမကြတော့တဲ့အခြေအနေမျိုးဖြစ်ပေါ်လာစေပါတယ်အခုပို့ဆိုးစီတာကငကိုကမဲပေးပိုင်ခွင့်ရှိသူတွေမှာဒေသကလူမျိုးအချိုးအစားပြောင်းလဲမှုဖြစ်ပေါ်နေတဲ့အထက်ရက်ပေါင်း90အထက်ခဏလာနေတဲ့သူတွေရွှေ့ပြောင်းသူတွေကိုပါအဲ့ဒီမဲဆန္ဒနယ်မှာမဲပေးခွင့်ပြုလိုက်မယ်ဆိုရင်မဲပေးပိုင်ခွင့်ရှိသူအချိုးအစားပြောင်းလဲဖြစ်ပေါ်သွားစေမှာပါဒါတွေကတိုင်းသားပါတီတွေမဲရရှိရေးမှာအပေါင်းလက္ခဏာမဆောင်ဘူးဆိုတာအလွန်သိတာပါတယ်ဒါကြောင့်လဲတိုင်းသားပါတီခေါင်းဆောင်တွေကန့်ကွက်နေကြတာပါ
ဒါနဲ့ပတ်သက်ရင်ထင်ရှားတဲ့နမူနာတစ်ခုရှိပါသေးတယ်။အဲ့ဒါကတော့ပြီးခဲ့တဲ့2018အောက်တိုဘာလမှာအစိုးရတက်မတော်နဲ့ MCA အပြည့်ရဲ့လက်မှတ်ထိုးတိုင်းနာလက်နက်ကိုင်အဖွဲ့ခေါင်းဆောင်တွေရဲ့ထိပ်သီးအစည်းအဝေးမှာတက်မတော်ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ပြောခဲ့တဲ့မိန့်ခွန်းတွေကအစိတ်ပိုင်းတစ်ခုမှာပါ။သူက Federal ထီထောင်စုစနစ်အတွက်ကိုပိုင်ပြဌာန်းခွင့်ကိုပိုင်အုပ်ချုပ်ခွင့်တို့ကိုတောင်းဆိုကြရမှာထီထောင်စုအတွင်းရှိညီတိတိုင်းဒေသကြီးတည်နေမှာမဆိုတိုင်းနာလူမျိုးစုတစုတည်းတည်တတ်နေထိုင်တာမဟုတ်ပဲလူမျိုးပေါင်းစုံပေါင်းစည်းနေထိုင်လျက်ရှိတာကိုသတိပြုရမှာဖြစ်ပါတယ်။တာဒကအဖြစ်2014ခုနှစ်လူဦးရေစင်းအရာကချင်ပြည်နယ်မှာဆိုရင်လူဦးရေ16သိန်းကျော်ရှိပြီးလူဦးရေအချို့မှာဗမာ29.2 ရာခိုင်နှုန်း ရှမ်း 23.6 ရာခိုင်နှုန်း ဂျိမ်းဖော် 18.6 ရာခိုင်နှုန်း လီဆူး 9 ရာခိုင်နှုန်း ရဝမ်း 5.5 ရာခိုင်နှုန်း လော်ဝော် 3.33 ရာခိုင်နှုန်း လာချိတ် 2.89 ရာခိုင်နှုန်း ဇိုင်ဝါ 1.59 ရာခိုင်နှုန်းနဲ့ ကြံတိုင်းသားများ 800 ရာခိုင်နှုန်းခန့် ရောနှောနေထိုင်ကြတာကိုတွေ့ရမှာဖြစ်ပါတယ်လို့ပြောဆိုပါတယ်။ဗိုလ်ချုပ်မှုကြီးရဲ့ပြောဆိုချက်မှာဒီနေ့ထိထိုင်အစိုးရကတရားဝင်ထုတ်ပြန်နိုင်ခြင်းမရှိသေးတဲ့2014တကောင်စင်းပါတိုင်းသားလူမျိုးစုစီရင်တစိတ်တစ်ပိုင်းကိုတွေ့နိုင်ပါတယ်။စီရင်အရာကချင်မျိုးနွယ်စုအားလုံးပေါင်းလိုက်ရင်တော့ကချင်ပြည်နယ်မှာနေထိုင်သူလူဦးရေစုစုပေါင်းရဲ့40ရာခိုင်နှုန်းတောင်မပြေပါဘူး။အဲ့ဒီအခြေအနေအောက်မှာမဲပေးပိုင်ခွင့်ရှိသူစီရင်ပြုစုထားတာမို့ကချင်ပြည်နယ်ကထွက်ပေါ်လာတဲ့မဲရလက်တွေဟာကချင်တိုင်းသားတွေရဲ့အဓိကဆန္ဒဖြစ်မနေဘူးဆိုတာနားလည်နိုင်ပါတယ်။အခြားတိုင်းသားပြည်နယ်တွေမှာလည်းအဲ့ဒီနည်းအတိုင်းဖြစ်နေတာပါ။အခုလိုအခြေခံမဲပေးပိုင်ခွင့်ရှိသူအရေးအတွက်မှာတော့တိုင်းရင်းသားတွေအတွက်မျှတမှုမရှိတဲ့အခြေအနေအောက်မှာရပ်ပေါင်း90အထက်နေထိုင်သူတွေကိုပါအဲ့ဒီဒေသတွေမှာမဲပေးခွင့်ပြုလိုက်ရင်တိုင်းသားပါတီတွေရဲ့မဲရလက်ပိုးပြီးရော့ပါသွားဖို့ပဲရှိနေပါတယ
်။ဒီနေရာမှာရွေးကောက်ပွဲကော်မရှင်ကလှုပ်သိတာကတော့မဲဆန္ဒနယ်မြေပြင်ပမဲပေးပိုင်ခွင့်ကိုအနည်းဆုံးရပ်ပေါင်း180ငွေတိုင်းထားပြီးအဝေးရောက်မဲပေးခွင့်စနစ်ကိုပိုပြီးလွယ်ကူအောင်လုပ်ပေးဖို့လိုပါတယ်။လက်ရှိမဲဆန္ဒနယ်ပြင်ပရောက်နေသူတွေရဲ့အဝေးကနေမဲပေးတဲ့စနစ်ဟာအဆင့်တွေများလို့ပြီးရှုပ်လဲရှုပ်ထွေးပါတယ်။တခြားလူတွေဟာသူတို့မူရင်းမဲဆန္ဒနယ်မြေအတွက်အဝေးရောက်မဲအဖြစ်မဲမပေးခြင်းဖြစ်နေကြတာပါ။တကယ်တော့ရေကောက်ပွဲကော်မရှင်ကထုတ်ပြန်လိုက်တဲ့နည်းဥပဒေတစ်ခုခုကိုပြန်ပြင်ဖို့ဆိုတာကလည်းသိမခက်ခဲပါဘူး။ကော်မရှင်ဆိုတာနိုင်ငံရေးပါတီတွေကြားမှာဒဏ်လူကြီးသဖွယ်ဆောင်ရွက်ရတာမို့အခုတိုင်းသားတွေလက်မခံချင်လို့ထောက်ပြနေတဲ့ကိစ္စ NLD နဲ့ပြည်ခိုင်ပြိုးပါတီဘက်ကသဘောတူရင်လွယ်လွယ်ကူကူပြင်လို့ရနိုင်ပါတယ်။ဒါကြောင့်ဖက်ဒရယ်ပြည်တော်စုအရေးမျှော်တွေးပြီးတိုင်းသားတွေအဲ့လိုနစ်နာမဲ့ကိစ္စ NLD နဲ့ပြည်ခိုင်မျိုးပါတီဘက်ကအသေးချာပြန်သုံးသပ်ပြီးနှူးဥပဒေပြန်ပြင်နိုင်ရင်တိုင်းသားပါတီတွေနဲ့အတူဆွေးနွေးဆောင်ရွက်သင့်ကြောင်းပါ